မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့စီးရီးတင်းမာနေပါတယ်။ကျေးရွာပေါင်း12ရွာကဒေသခံတောင်းနဲ့ချီဟာဘေးလူရွာကိုထွက်ပြေးပုန်းခုနေရပါတယ်။ကျမကြီးစောင့်ရှောက်မှုလိုအပ်နေသူအများအပြားရှိလာပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေသတင်းတပတ်နှီးပါတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးနောက်ဧပြီ14နဲ့15ရက်နေ့မှာတော့တိုက်ပွဲတွေငြိမ်နေပါတယ်။စစ်တပ်တွေကတော့ကြောက်ဦးကြေးရဲမှာတပ်ဆွဲထားတဲ့အတွက်စစ်ရေးတင်းမာနေစေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။စစ်ကောင်စီတပ်ကဆံသွားပြီးတော့ကြောက်ဦးတွေကြေးရဲမှာသူတို့ကကျွဲထားပြီးတော့အဲ့နာအနည်းဝင်းချင်းကဓာတ်တွေစီးပင်းဆောင်တွေအကုန်လိုက်ရှုပ်ပြီးတော့အဲ့ကျဝင်လိုက်ထွက်လိုက်နေတော့အဲ့တိုင်းမှာသူလက်ရှိနေနေခဏဒီနေ့တော့ဟိုတိုက်ပွဲဟိုထိတိုက်ထိတွေ့ရတာမရှိဘူးကြဝိုင်းထားတဲ့ဆိုရယ်အနေထားပုံနေလို့တော့ရှိရကြသူတို့ဒီအခုအရှိလက်ဖောက်ထုတ်လို့မရနောက်လက်ဖောက်ထုတ်လို့မရအဲ့အနေထားမှာရှိရကြဒီဒေတာကံကကိုရည်ဒီနဲ့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ
်ဧပြီလ6ရက်ကစစ်ကောင်စီလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတင်ယူလိုက်ပြီးတဲ့နောက်အဲ့ဒီဒေသကိုစစ်ကောင်စီတပ်တွေပိုက်ဆိုင်တိုက်ရှင်းလင်းနေတာဖြစ်ပါတယ်။တေရွာဝင်တေရွာထက်စစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်နေရမှာကြေးရွာရှိရာကနေအိမ်360ထက်မနည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ဒီရှင်းလင်းမှုတွေကြောင့်ကြေးရွာပေါင်း12ရွာကဒေသခံ11,000ကျော်ဟာနေအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာတောတောင်တွေပုန်းခုန်နေကြရပါတယ်။ဆယ်ရက်နီးပါးတောတောင်တွေနေထိုင်ကြရတဲ့ဒေသခံတွေဟာတောက်တုံးရီမတန့်ရှင်းတာရောရာသီဥတုပူပြင်းတာကြောင့်မှနေထိုင်မကောင်းဖြစ်နေကြပါတယ်။ဆေးဝါးပြက်လက်နေရာကြောင့်လည်းအခြေအနေပူဆိုးနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်
။အဲရှင်းတဲ့ရေတွေပေါ့ပုံရံလွားရင်းတွေကခြောက်ကြလိုက်မှခုအသေးရည်ကြီးရေနဲ့တရွနဲ့ဇာတိပြက်နေအသေးတွေဝင်ချောဝင်းပြက်ရဲနောက်တစ်ခုကဒီဆေးဝါးမပြည့်စုံတော့ဒီအပူဒါမခံနိုင်လို့ရေဆွအတင်းချိုးကိုလေးတဲ့အချင်းကြတော့အဲအပူဓာတ်မခိုင်းတော့ဒီချိတ်မုတ်တဲ့သဘောမျိုးပေါ့နော်ပေါ့အဲ့လိုမျိုးဝမ်းမြဝမ်းလျှောကြတော့ဒီဒေတာလက်ကွာလဲတချို့လူကြတော့စိတ်ဆန်းရည်ရှိတဲ့အနားမှာရေကောင်းရေနံတောက်ရတဲ့လူတွေနဲ့ကြက်မရေးကြတော့တောက်ကြည့်မချင်ဘူးရေနံတောက်ရတဲ့နေရာတွေရှိတယ်တချို့ပုံးတဲ့ဟိုပြည်သူတွေကအဲ့နေရာတွေကြက်မရေးဆိုးဝါးမှုအများကြီးမရှိဘူးကျွန်တော်ကကလေးကယောဂကံရှိတဲ့လူတွေပေါ့လေးပနာတို့ဟိုဟာသွေးတို့ဟိုအဲ့လူတွေကြတော့ဆေးဝါးပြတ်ပြီးမှဒီယောဂကြီးကြတော့နောက်တစ်ခုကနှလုံးသွေးကြောကျင်းတာလေနှလုံးအားနဲ့ယောဂသမားတွေအဲအဲ့ဒါတွေအတွက်လိုတယ
်ပခုတ်ဘူးဘက်ကနေပေါင်းမျိုးနယ်ကိုတည်ယူတဲ့အစားအသောက်ဆေးဝါးတွေကိုရေပြာစစ်ဆေးရိတ်ခိတ်စိတ်ဖြူဆလင်းစားတဲ့မျိုးကနေပေါင်းမျိုးနယ်ကိုတည်ယူမဲ့ကုန်ပစ္စည်းတွေကိုတော့ကစွန်းမစစ်ဆေးရိတ်ခိတ်တို့ကနေတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးခွင့်ပြုချက်ပါမှသာအနည်းငယ်တည်ယူခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ပေါင်းမျိုးနယ်တောင်ပိုင်းကနေပေါင်းမျိုးပေါ်ကိုဆေးဝါးကူတာဖို့နဲ့ဈေးဝယ်သွားသူတွေကိုသွားခွင့်မပြုပဲတချို့လည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ပေါင်းမြို့နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းတစုံတရာထုတ်ပြန်ထားတာအခုချိန်ထိမရှိသေးပါဘူးခင်ဗျာ။